စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့အတွက်မြန်မာစစ်အစိုးရရဲ့အမျိုးသားစီမံကိန်းဝင်ကြီးကဖိတ်ခေါ်လိုက်ပါတယ်။မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့အဖွဲ့ဟာအိန္ဒိယနိုင်ငံကိုချစ်ချည်ရေးခီးရောက်ရှိနေတဲ့အချိန်မှာကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမြုံနံမှုကိစ္စဟာနှစ်နိုင်ငံခေါင်းဆောင်တွေအာရုံစိုက်ဆွေးနွေးကြတဲ့ကိစ္စဖြစ်နေပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုသားညွန်ဦးကပြောပြပေးပါလားရှင်
။မြန်မာစစ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းတို့နှစ်ဦးမနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်နှစ်ဖက်သဘောတူညီချက်၅ခုကိုသက်ဆိုင်ရာတာဝန်ရှိသူတွေအသီးသီးလက်မှတ်ထိုးခဲ့ကြပါတယ်။အိန္ဒိယအစိုးရပိုင်းသွင်းကုန်ထုတ်ကုန်ဘဏ်ကနေပြီးတော့မြန်မာနိုင်ငံတွင်းမီးရထားလန်ဖောက်လို့ရေလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာတန်း60ချီးငားဖို့သဘောတူညီခဲ့ကြပါတယ်။အိန္ဒိယစုရပိုင်သွင်းကုန်ထုတ်ကုန်ဘဏ်အနေနဲ့အရင်တုန်းကလည်းဒီယထာလန်ဖောက်လို့ရီလုပ်ငန်းကျိုးမဲ့ဆက်သွယ်ရေးလက်စစ်မီးသွယ်တန်းရေးစရှိတဲ့ဒီလုပ်ငန်းအချို့အတွက်ဒေါ်လာတန်း250ချီးငှားခဲ့ပြီးပါပြီ။အခုခီးစဉ်အတွင်းမှာနှစ်ဖက်ဆွေးနွေးမှုတွေမှာတော့အဓိကစီးပွားရေးကိစ္စနဲ့လုံခြုံရေးကိစ္စတွေကနေရာယူထားတယ်လို့ပြောရမှာပါ။မြန်မာနိုင်ငံအမျိုးသားစီမံကိန်းနဲ့စီးပွားဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနဝန်ကြီးဦးစိုးသားကဒီအိန္ဒိယလုပ်ငန်းရှင်တွေမြန်မာနိုင်ငံအတွင်းမှာယင်းနှိမ့်နှံဖို့ကိုလည်းဖိတ်ခေါ်ခဲ့ပါတယ
်။ We are inviting and on theespecially India is you know our neighbor and a very very close you know the friend and the relation in you know, it has to be very
very India နိုင်ငံဆိုတော့ကျွန်တော်တို့ရဲ့နီးကပ်ဆုံးအိန္ဒိယချင်းဖြစ်တာမို့နှစ်ဖက်မိတ်ဆွေဆက်ဆံရေးကအင်မတန်ကောင်းပါတယ်ဒါကြောင့်အိန္ဒိယကယင်းနှီးမြုံနံသူတွေကျွန်တော်တို့တိုင်းပြည်ကိုလာရောက်ပြီးတော့ယင်းနှီးမြုံနံလုပ်ကန်ကြဖို့ဖိတ်ခေါ်ပါတယ
်မြန်မာနဲ့အိန္ဒိယနိုင်ငံဟာနောက်ပိုင်းနှစ်တွေအတွင်းနှစ်ဖက်နေဆက်လုံခြုံရေးကိစ္စကအစပြုပြီးတော့ပိုအဆက်ဆံများလာတယ်လို့စီးပွားရေးဘက်မှလည်းပိုပြီးတော့နှီးဆက်လာတယ်လို့ပြောရမှာပါမြန်မာအိန္ဒိယကုံသွယ်မှုတန်ဖိုးဟာအခုနှစ်ပိုင်းအတွက်မှာပိုတိုးများလာတယ်လို့မြန်မာနိုင်ငံစီးပွားရေးနဲ့ကုသန်းရောင်းဝယ်ဝန်ကြီးဌာနဝန်ကြီးဦးတင်နိုင်သိန်းကပြောပါတယ
် Trade between India and Myanmar have been rapidly growing in recent year
အိန္ဒိယနဲ့မြန်မာကုံသွယ်ရေးတန်ဖိုးကမကြာခင်နှစ်တွေအတွင်းအလင်းအမြန်တိုးလာနေပါတယ်နှစ်ဖက်ကုန်သွယ်ရေးကိုကြည့်မယ်ဆိုရင်2008ခုနှစ်မှာအမေရိကန်ဒေါ်လာ186သန်းပဲရှိခဲ့တာကနေအခု2009-2010ခုနှစ်မှာဒေါ်လာ 1.2 ဘီလီယံအထိတိုးမြင့်လာခဲ့ပါတယ်
။အိန္ဒိယနိုင်ငံတွေမြန်မာနိုင်ငံမှာယင်းနှိမ့်နှံဖို့အဓိကမျက်စိကျတဲ့လုပ်ငန်းကတော့ရေနံနဲ့သဘောတန်ငွေထုတ်လုပ်ရေးလုပ်ငန်းဖြစ်ပါတယ်။အိန္ဒိယအနေနဲ့ဒီမြန်မာနိုင်ငံကရေနံနဲ့သဘောတန်ငွေထုတ်လုပ်ရေးလုပ်ငန်းအချို့မှာယင်းနှိမ့်နှံမှုတွေစတင်လုပ်နေပေမဲ့အခြားဒီတရုတ်တို့လိုမျိုးထိုင်းနိုင်ငံတို့လိုမျိုးအိန္ဒိယနိုင်ငံတွေလောက်ထင်သလောက်မပေါက်နိုင်သေးပါဘူး။ဒါကြောင့်မလို့အိန္ဒိယရဲ့စီးပွားရေးခြေလှမ်းဟာအခြားကိစ္စတွေမှာအခုအလေးပေးသလိုရှိပေမဲ့ရေနံနဲ့သဘောတန်းငွေလုပ်ငန်းကိုဥတီနေတာဖြစ်တယ်လို့မြန်မာစီးပွားရေးလီလာသူဦးစိန်ထေကယူဆပါတယ
်။အိန္ဒိယကဘာလို့ကျင်တယ်လဲဆိုတဲ့အခါကျတော့အိန္ဒိယလိုချင်တာအားလုံးသိတဲ့အတိုင်းပဲကျွန်တော်တို့သဘောတန်းငွေလိုချင်တာဗျ။နော်အဲ့ဒါကတရုတ်ကသူမရှင်းနိုင်တဲ့အခါကျတော့သူလည်းနောက်မဲ့လုံးအနေနဲ့ဒါတော့သူမျိုးလင်းချက်ကတော့ဆက်ဆံမှုကိုသူပို့ပြီးမှရေရှည်မှထားကြတဲ့တော့ရှိတာပေါ့လေ။နောက်ကလည်းလောစင်မှာတော့ကျွန်တော်တို့ဗမာလည်းပဲခံလို့အလုံးဒီနိုင်ငံကြီးကတော့တည်တဲ့အတိုင်းပါဗျာတရုတ်နဲ့ကလာကြမှာသူကတော့ balance လုပ်နေတာပေါ့နော်အိန္ဒိယဆီကနေပြီးမှသူတို့ယင်းမျိုးနံမှုနဲ့ပတ်သက်လာရင်လည်းလောလောဆယ်ဆယ်ဆိုကြပါဆိုဗျာကျွန်တော်တို့ယထာလန်းနေကျွန်တော်တို့ဟို improve ဖြစ်အောင်ပေါ့နော်အဲ့အတွက်သူနည်းနည်းလေးဟိုဘက်ကပေးတဲ့ investment တွေရှိတယ်အဲ့ဒါမျိုးလည်းရှိတော့ဗမာကတော့ဘိုလ်ချုပ်မှုကြီးတန်းရှိရတော့အဓိကတော့ဗျာတရုတ်နဲ့ကလာကြမှာ balance ဖြစ်အောင်တစ်ချိန်မှမမသိတုံမချိုးဖြစ်အောင်အကယ်၍တစ်ဖက်ကစီဝေးပိတ်ဆို့မှုတွေပြင်းထန်လာတရုတ်ဘက်ကနည်းနည်းလေးဟလာပြရားပေးလာရင်ဟလာကလာအကာအကွယ်ရအောင်သူတို့ဒီသဘောလောက်ထိုင်သဘောပါလောလောဆယ်ကတော့တရုတ်တို့သူရှင်းလို့မရပါဘူးကလာ
အိန္ဒိယနိုင်ငံဟာအရင်တုန်းကဒီမြန်မာဒီမိုကရေစီရေးကိုထောက်ခံခဲ့ပေမဲ့နောက်ပိုင်းမှာတော့စီးပွားရေးအရပိုပြီးတော့ထိဆက်ခြင်းတဲ့သဘောတွေ့လာရပါတယ်ဒါဟာလည်းတရုတ်နိုင်ငံဟာမြန်မာနိုင်ငံပေါ်မှာစီးပွားရေးရောနိုင်ငံရေးအရပါလွှမ်းမိုးလာမှာကိုအိန္ဒိယဘက်ကစိုးရိမ်နေကြောင်းဖြစ်တယ်လို့လေ့လာသူတွေကယူဆပါတယ်အထူးသဖြင့်တော့ဒီအိန္ဒိယနိုင်ငံဟာမြန်မာနိုင်ငံတွင်းကရေနံနဲ့သဘောတန်ငွေထုတ်လုပ်မှုလုပ်ငန်းတွေမှာတရုတ်နဲ့ရှင်ပြီးတော့ဈေးကွက်လှုပ်ဖို့ကြိုးစားနေတဲ့သဘောဖြစ်တယ်လို့လည်းဆိုပါတယ်။ဝေချုံမှုကြီးတန်းရွှေနဲ့အဖွဲ့အိန္ဒိယခီးစဉ်မနေ့ကတော့အိန္ဒိယမြန်မာနှစ်နိုင်ငံကြားသဘောတူညီချက်၅ခုလက်မှတ်ထိုးခဲ့ပါတယ်။ဖွံ့ဖြိုးရေးဆိုင်ရာအကူအညီပေးမဲ့နားလည်မှုစာချုပ်လွှာနောက်ရာဇဝတ်မှုဆိုင်ရာအပြန်အလှန်အကူအညီပေးရေးစာချုပ်သိပ္ပံနဲ့နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ပြည်ညာရေးလုပ်ငန်းဆိုင်ရာသဘောတူညီချက်နဲ့ပကံကအာနန္ဒာဖျားပြန်လည်ပြုပြင်လုပ်ငန်းဆိုင်ရာသဘောတူညီချက်တွေချုပ်ဆိုခဲ့ကြတာဖြစ်ပါတယ်။မိုင်မောင်း1025မိုင်ရှိလျားတဲ့နှစ်ဖက်နေဆက်တလျှောက်လက်နက်မှောင်ကိုလုပ်ငန်းတွေမူရစေဝါကူးတန်းရောင်းဝယ်မှုလုပ်ငန်းတွေကိုနှိမ်နှင်းဖို့သဘောတူညီချက်တွေလည်းပါဝင်ပါတယ်ခင်ဗျာ။